မြန်မာနိုင်ငံဆက်မှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေကိုရာဇဝတ်မှုအဖြစ်နဲ့ဥပဒေပြဋ္ဌာန်းသွားဖို့အတွက်ထိုင်းနိုင်ငံကစဉ်းစားသုံးသပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလွတ်တော်ကိုတင်သွင်းမဲ့ဥပဒေချမ်းနဲ့မှာပြစ်ဒဏ်တွေအတော်များများကိုထည့်သွင်းထားပြီးတော့အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံဆက်မှုကိုကျူးလွန်ရင်ထောင်ဒဏ်20အထိကြာခံရမှာဖြစ်ပြီးတော့အဲ့ဒီမြန်မာနိုင်ငံဆက်မှုကနေအပြင်းထန်ဒဏ်ရာရသွားမယ်ဆိုရင်ထောင်ဒဏ်30တကယ်လို့တည်ဆုံသွားမယ်ဆိုရင်တော့တသက်တကျွန်းကြာခံရမှာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုထိုင်းစိုးရကလက်ခံထားပြီးဖြစ်သလိုနိုင်ငံတော်ကောင်စီကလည်းလေးလာဆန်းစစ်ပြီးသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံဟာလူခွင့်ရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုနဲ့ကာကွယ်ဆောင်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ကြေကြေပြတ်ပြတ်ဝေဖန်ခံရတာဖြစ်ပါတယ်။လူတွေကိုရှုံးဝက်ဖမ်းဆီးခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့တရားဥပဒေအရတာဝန်ခံမှုအပိုင်းမှာအောင်မြင်မှုတစ်စုံတစ်ရာမရှိသေးဘူးလို့ကုလသမဂ္ဂရဲ့ရှုံးဝက်ဖမ်းဆီးခေါ်ဆောင်ရေးဆိုင်ရာအလုပ်ကော်မတီကပြောပါတယ်။1980ခုနှစ်ကစပြီးတော့ထိုင်းနိုင်ငံမှာလူတွေကိုရှုံးဝက်ဖမ်းဆီးခေါ်ဆောင်သွားတဲ့အမှုပေါင်း82မှုရှိတယ်လို့ကုလသမဂ္ဂရဲ့ရှုံးဝက်ဖမ်းဆီးခေါ်ဆောင်ရေးဆိုင်ရာအလုပ်ကော်မတီကပြောပါတယ်။လူတွေကိုရှုံးဝက်ဖမ်းဆီးခေါ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့ကင်တွဲဖြေရှင်းဖို့တလျှောက်လုံးပြက်ကွက်ခဲ့တယ်လို့လည်းထိုင်းနိုင်ငံရဲ့အမျိုးသားလူခွင့်ရေးကော်မရှင်နာအန်ခါနာနီလပိုင်ချစ်ကပြောပါတယ်။သူမရဲ့အမျိုးသားဆွန်ချိုင်းနီလပိုင်ချစ်ဟာလူခွင့်ရေးရှိနေတူဖြစ်ပြီးတော့2004ခုနှစ်မတ်လတည်းကပျောက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။